မြန်မာနိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုကသတင်းနောက်နှစ်ယောက်ကိုစစ်ကောင်စီဘက်ကပြစ်ဒဏ်ချလိုက်တဲ့အပေါ်မှာရှုံချတဲ့အကြောင်းနယ်စည်းမခြားသတင်းနောက်များအဖွဲ့ RSF ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရခိုင်ဒေသတွင်သတင်းမီဒီယာတစ်ခုဖြစ်တဲ့စစ်တွေအခြေစိုက်ဖွံ့ဖြိုးတိုးတက်ရေးသတင်းဌာန Development Media Group DMG ရဲ့သတင်းနောက်ကိုထပ်အောင်နဲ့ဝန်ထမ်းကိုစိုးဝင်းအောင်တို့ဟာအကြမ်းဖက်လုပ်ရက်တွေမှာပါဝင်နေဆိုပြီးတော့စစ်ကောင်စီဘက်ကမဟုတ်မှန်ဆွဆွဲပြီးအလုကျန်းတဲ့ထောင်နဲ့၅နှစ်ပြစ်ဒဏ်ချမှတ်ခံထားရကြောင်း RSF ကကြေညာချက်မှာဖော်ပြပါတယ်။ဒီလိုမျိုးသတင်းသမားတွေကိုနှုတ်ပိတ်အောင်လို့လုပ်တဲ့မတရားလုပ်ရက်တွေကိုရှုံချကြောင်းလည်း RSF ကပြောပါတယ်။နိုင်ငံတွင်းမှာသတင်းမီဒီယာအပေါ်ကိုနှိပ်ကွပ်မှုတွေရပ်တန့်နိုင်အောင်လို့နိုင်ငံတကာဘက်ကဖိအားပေးရမယ်လို့လည်းတိုက်တွန်းထားပါတယ်။အကြမ်းဖက်လုပ်ရက်ကိုငွေကြေးထောက်ပံ့မှုနဲ့သတင်းနောက်ကိုထပ်အောင်ကိုဇွန်လ28ရက်နေ့တုန်းကစစ်တွေတရားရုံးမှာ52ကားကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အလုကျန်းတဲ့ထောင်နဲ့၅နှစ်ထိချမှတ်ခဲ့ပါတယ်။တပ်သေးထောက်ထားမရှိမျှတတဲ့ကြားနာမှုမရှိတဲ့အပြင်မိသားစုလည်းတရားရုံးတက်ခွင့်မရှိပါဘူး။ကိုထက်အောင်နဲ့ကိုစိုးဝင်းအောင်တို့နှစ်ယောက်စလုံးကို2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။